အမေရိကန်ပြည်တော်စုရှေ့လေပိုင်းနဲ့တောင်ပိုင်းကုန်းတွင်းပိတ်ပြည်နယ်တချို့မှာလေးစင်နှမောင်းတွေဝင်ရောက်တိုက်ခတ်ခဲ့မှုကြောင့်အထူးသဖြင့်ကန်တကီပြည်နယ်မှာတေဆုံးသူဒါဇင်နဲ့အထိရှိတဲ့အထက်မြန်မာပြည်ကရွှေ့ပြောင်းလာသူတချို့လည်းပါဝင်ပါတယ်။ကိုညာဝင်းအောင်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒီဇင်ဘာလ10ရက်နဲ့11ရက်တောက်ကြာနဲ့စနေနေ့ညနေပိုင်းမှာတိုက်ခတ်ခဲ့တဲ့အင်အားပြင်းလေးစင်နှမောင်းကြောင့်လူတေဆုံးတာရှိခဲ့တယ်လို့လူနေအိမ်နဲ့အဆောက်အုံတွေပြိုကျပျက်စီးတာမျိုးလည်းဖြစ်ပွားခဲ့တာပါ။အမေရိကန်မှာကြုံမှုခဲ့တဲ့တိုနီရိုးတွေထဲမှာအလွန်ပြင်းထန်တဲ့မုန်တိုင်းအဖြစ်အာဏာပိုင်တွေကသတ်မှတ်ကြပါတယ်။လူအသေးပြောက်အများဆုံးဖြစ်တဲ့ကန်တက်ကီပြည်နယ်မှာလေးစင်နှမောင်းကြောင့်လူသေဆုံးသူအနည်းဆုံး80ကျော်ရှိနေပြီးဒီထက်မကတိုးလာနိုင်တယ်လို့သုံးသပ်နေကြပါတယ်။လေးစင်နှမောင်းတိုက်ခဲ့တဲ့တံကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူကကန်တက်ကီပြည်နယ်ဘိုလင်ဂရီမြို့နယ်ကပြည်ရင်တိုင်းရင်းသူနော်တန်းမှုပဲဖြစ်ပါတယ်။သူ့ပတ်ဝန်းကျင်မှာသေဆုံးပျက်စီးဆုံးရှုံးမှုတွေကိုပြောပြပါတယ်။
အိုလေအပြင်းလာတော့ဒီလိုမျိုးဖြစ်တာတခါမှမကြုံဘူးတော့အိုလေအပေါ်လေးစက်စားဒီခါလိုမျိုးခလေးတွေအော်နံ့ပြီးတော့လေအရာထွက်ထွက်ထွက်ထွက်အဲ့လိုမျိုးဝဲလာတော့ခလေးတွေကအော်တာပေါ့ကြောက်ပြီးတော့အဲ့ဒါနဲ့မှပေါ်ပြီးတော့ဖျားစားတွေပါတယ်ဒီလိုမျိုးသံပေါ်တွေတွေပါတယ်ယူတာပေါ့အဲ့လိုမျိုးကြောက်တဲ့အချိန်ကတော့အဆရာအဲ့ဒီအကလုံးအိမ်လုံးကျွတ်ပါသွားတာပဲအမတို့အိမ်တတော့တအိမ်လုံးမဟုတ်ဘူးအဲ့ဒီခေါင်မိုးတို့ကိုတောင်တို့ဘာတို့အဲ့လိုဟိုအကော်လုံးကွဲထွက်လွင့်သွားတယ်တချို့ကလေလွင့်သွားတာဟိုစစ်ပင်ပေါ်မှာချိန်တာလည်းရှိတယ်အဲ့ဒီအာမပြီးတာလည်းရှိတယ်အဲ့လိုမျိုးအမတို့ခမစစ်တာတော့ဟာဆက်ငါရောက်တော့အဲ့လိုပုံသွားတယ
်ဘုံတိုင်းကြပြီးနောက်တနင်္ဂနွေနေ့မှာတော့မိသားနဲ့ဒေသအာဏာပိုင်တွေကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်မှုအခြေအနေကိုဘောလင်ဂရီမြို့မှာရှိတဲ့ဝေလူမြိုင်တောရကျောင်းဆရာတော်ဦးစံတော်ကမိန့်ပါတယ
်အောက်ခြေရနေစားပြီးတော့သစ်ပုံကြီးဖြစ်သွားလာအောင်တချို့အိမ်တွေကအဲ့လိုတွေ့ရတယ်မြို့တိုင်းပိုင်းပေါ့နော်သူတို့လူနေရပ်ွက်တွေကိုထိသွားတာပေါ့
ဒီမှာ
ဒီမှာကမြန်မာစားကြီးတဲ့ကြရတော့ခရင်တို့အဲ့လိုနေကြတဲ့နေရာလေးတွေနေရာမှာထိသွားတော့တချို့ကအိမ်ပျက်စီးသွားတာရှိတယ်တချို့ကလည်းတော်တော်လေးအခြေအနေစိုးစိုးရွားရွားပျက်စီးသွားတာတွေလည်းတွေ့ရတယ်ပေါ့နော်ဖုံဖုံရောက်သွားတဲ့အချိန်မှာတော့အဲ့ဒီမိသားတပ်ဖွဲ့ရေမြို့တော်ဝင်လည်းတွေ့တယ်ပေါ့အားလုံးကဝိုင်းဝန်းပြီးတော့ပိတ်ဆို့ပြီးတော့အဲ့ဒီမှာသူတို့ဟိုတချို့ level အိမ်ထဲမှာတချို့ပိတ်မိပြီးတော့ဟိုဝန်ထမ်းပြနေတာတွေလည်းဆွဲထုတ်နေတာတွေကဲနေတာတွေဖုံဖုံတွေ့ကြရမြင်ရရတယ်ပေါ့လေ
ကန်တက်ကီပြည်နယ်ဘိုလင်ဂရီမြို့မှာမြန်မာနိုင်ငံကရွှေ့ပြောင်းလာတဲ့ကရင်ကရင်နီချင်းမြန်မာစတဲ့တိုင်းသားတွေနေထိုင်နေကြတာပါတူနီရိုးမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတွေအတွက်ပြည်내တာဝန်ရှိသူတွေကစစ်ဆေးပြုပြင်ပေးသွားမယ်လို့ပြောပေမဲ့သူတို့အနေနဲ့အခက်အခဲတွေကြုံတွေ့နေရကြောင်းတော့တန်းရင်မှုကပြောပါတယ
်ပြောတော့ရောပေးမယ်ပြောတာတော့သူတို့ပြင်သေးလို့ဆိုရင်တကယ်တသိန်းကုန်လို့ဆိုရင်တော့တုံတောင်ပေးရမယ်အဲ့လိုမျိုးတာမသိဘူးအဲ့လိုမျိုးလှုပ်လို့ဆိုရင်အမလို့လည်းပဲရှိမလဲအဲ့လိုမျိုးကအဲ့တအိမ်ဆိုအဲ့လိုမျိုးတသိန်းနဲ့သိန်းဆိုသူကမသိင်းတော့လည်းအဲ့ရသိင်းနဲ့ငါတောင်းပြအဲ့ဒီကြံနဲ့ငါတောင်းအမလို့ဘမှာတော့ဆိုင်မယ်ပေါ့နော
်ဒီတစ်ခေါက်တူနီရိုးမုန်တိုင်းဟာကန်တက်ကီတန်နက်စီမီဇူရီအီလီနွိုင်းအာကန်ဆာစတဲ့ပြည်နယ်တွေကိုဝင်ရောက်မှွေနှောက်သွားတာပါကန်တက်ကီပြည်နယ်မေဖီမြို့မှာရှိတဲ့ဖျောင်းနိုင်စစ်ရုံတရုံကိုလည်းမုန်တိုင်းကဖျက်ဆီးသွားခဲ့ပြီးအပျက်စီးပုံတွေကြားကလူ40ကိုကယ်တင်ခဲ့ရပါတယ်ကန်တက်ကီပြည်နယ်ရဲ့သမိုင်းမှာအပျက်အစီးအကြီးမားဆုံး40နှမောင်းဖြစ်တယ်လို့ပြည်내အုပ်ချုပ်ရေးမှူးဘာရှီယာကသတင်းတောက်တွေကိုပြောပါတယ်။လက်ရှိမှာကန်တက်ကီပြည်내ကိုသမ္မတဂျိုးဘိုင်ဒန်ရဲ့အတည်ပြုချက်နဲ့အရေးပေါ်အခြေအနေကြေညာထားပါတယ်ခင်ဗျာ။